2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒီမိုကရေစီစံနှုန်းတွေနဲ့အညီစစ်မှန်တဲ့ပြည်ပြင်ပြောင်းလဲတာမျိုးမလုပ်တဲ့ပါတီတွေလူပုဂ္ဂိုလ်တွေကိုရွေးကောက်ပွဲမှာမဲမပေးကြဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကလူလူကိုတိုက်တွန်းလိုက်ပါတယ်။ပြင်မနာနေပြည်တော်မှာတနင်္လာနေ့ကကျင်းပတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာလူလူသဘောထားစန္ဒခံယူပွဲအခမ်းအနားမှာဒေါ်အောင်ဆန်းစုကြည်ကအဲ့လိုပြောခဲ့တာပါ။မိုင်းအင်ဂျင်နိုင်ကအကြောင်းစုံကိုပြောပြပါမယ်
။ဟုတ်ကဲ့ပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူထုဆွေးနွေးပွဲကိုဒေါ်အောင်ဆန်းစုကြည်အနေနဲ့အခုလိုတက်ရောက်ဟောပြောတာဟာပထမဆုံးချိန်လို့ဆိုရမှာပါအဓိကကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်မြန်မာပြည်သူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့အပိုင်းကိုဒေါ်အောင်ဆန်းစုကြည်ကပြောသွားပါတယ်ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေကိုအပေါ်ယံဟန်ပြပြင်မဲ့ပါတီတွေလူပုဂ္ဂိုလ်တွေကိုရွေးကောက်ပွဲမှာမဲမပေးကြဘူးသူ့အနေနဲ့တိုက်တွန်းမှာဖြစ်တယ်လို့ပြောပါတယ
်ဒီဖွဲ့စည်းပုံအခြေခံဥပဒေတောင်းလဲရေးမှာတကယ်ပဲစင်လာပါလားမပါဘူးလားဆိုတော့အဲ့ဒါပဲကြည့်ပါတခြားဟောဘာလဲပြောပြောဘယ်လိုလဲပြောပြောဘလို့မလုံးနေလဲပေးပေးဘယ်လိုလဲတိုင်းပြည်ရဲ့အကျိုးအတွက်လိုလားပါတယ်လို့ပြောပြောဆရာကမှပြောကြတယ်နော်တိုင်းပြည်မှာဆိုရင်ကျမတို့ရဲ့အေးချမ်းသာရာရေးအတွက်တိုးတက်ရေးအတွက်တည်ငြိမ်ရေးအတွက်အားလုံးကဖွဲ့စည်းပုံအခြေခံဥပဒေတောင်းလဲရေးဟာလိုကိုလိုအပ်တယ်အဲ့ဒီဟာကိုမလိုတော့ဘူးရှင်ကျမတို့လည်းတကယ်မလိုတော့ဘူးဆိုပဲကျမသတ်မှတ်ပါမယ်ဒီတော့အဲ့လိုလာကျမတို့ဒီလိုရပေးနေကြကြကြည့်ပါကျမတို့ကလေဗျောင်းလောဘဒေါသမောဟတွေကိုထုတ်ခေါ်ရတဲ့လူကိုပို့ပြီးသဘောကျတယ်အဲ့တော့မှသိရတာပေါ့အချိန်နေပြောင်းပြောင်းပြောင်းပြောင်းနဲ့လုပ်တဲ့ဟာတော်တော်အံ့ဉာဏ်ညားတယ်အဲ့တော့ကျမတို့ဒါကကျမပြောတာပေကြီးမောင်ချင်ရာဥပဒေကိုကြပြားသားကမပြောင်းဘူးရထားတဲ့အခွင့်အရေးကိုမလွတ်နိုင်ဘူးဗျာလို့ပြောတဲ့လူတွေကျမပေါ်ရွက်လေးစားတယ်ဟိုအဲ့ဒီလိုမပြောဘဲနဲ့ပြည်သူအတွက်မကောင်းပါဆိုလို့ဟာဘာမှအရင်မကြည့်တဲ့ဟိုအချက်ကလေးဒီအချက်ကလေးပဲကြောင်းပြရသေးဆိုအဲ့လိုလူတွေတင်တော့တောင်းတော့မဲမပေးနိုင်လို့ကျမပြောမယ်
ဒီလူတို့အခမ်းအနားမှာပြည်သူတွေကိုဒေါအောင်ဆန်းစုကြည်တိုက်တွန်းခဲ့တာနဲ့ပတ်သက်လို့အခမ်းအနားကျင်းပရေးဦးစီးကော်မတီဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမင်းသူကလည်းအခုလိုပြောပြပါဗ
ျ။လွတ်တော်ကနေမှလားပြည်သူအများဆန္ဒရဖွဲ့စည်းထားတဲ့ဆိုတဲ့ပြည်သူဆန္ဒမဲနဲ့ဝက်စီကလွတ်တော်ကိုယ်တိုင်ကဒီကိစ္စဆောင်ရွက်နေတယ်။အဲ့တော့တော်ကြီးရော်ကြီးပြင်မယ်ဟန်ဆောင်ပြင်မယ်။အဲဒီလိုပြည်သက်ပါတီမဲမပြီးနဲ့။ဒါပြည်သက်သားပြောတယ်။အေးအဲ့လိုမှမဟုတ်ဖက်နဲ့ဒီလိုပြည်သူ့အပေါ်ထင်သေးတဲ့ပုံစံမျိုးတော်ကြီးရော်ကြီးနဲ့ကပြရပြင်တဲ့ပုံစံမျိုးဖြစ်လာတယ်ဆိုရင်အဲ့ဒီပါတီအဲ့ဒီဖုတ်ပုတ်ကိုလည်းမပေးနဲ့ဒါပြည်သူလုံနိုင်တဲ့အရာနောက်တစ်ခုကအဖွဲ့ချုပ်အနေနဲ့ကလည်းအဲ့လိုလုပ်မယ်ဆိုရင်ပြည်သူ့ကိုစော်ကားတဲ့ပုံစံမျိုးပြည်သူ့ကိုထင်သေးတဲ့ပုံစံမျိုးဆောင်ရွက်မယ်ဆိုရင်ဒီဘက်ကဆောင်ရွက်ဖို့အခြေအနေရှိတယ်လို့ပဲပြည်သူ့ပြောလိုက်တယ်အဲ့ဒီကိုယ်တိုင်ကကျွန်တော်ကောင်းဆောင်ကိုယ်တိုင်ကဒါသူ့ထောက်ခံနေတဲ့လူတော်ရှေ့အောင်ဥပဒေနားမလည်ပဲနဲ့မထောက်ခံမှုဖြစ်အောင်ဒါပြည်သူတွေပြောတယ်ပြည်သူ့ကိုယ်တိုင်ကလည်းအခြေအောင်ဥပဒေဆိုင်ရာချက်တွေကိုကျွန်တော်ဒီပြည်ရှင်တွေကထောက်ပြတာကိုပြည်ပြည်ကြကြနဲ့ရှင်းလင်းစွာနားလည်နိုင်တဲ့အလားတူလည်းကျွန်တော်တွေးရှိရတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေမှာ25ရာခိုင်နှုန်းပါနေတဲ့တက်မတော်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့တော့ဒေါအောင်ဆန်းစုကြည်ကအခုလိုထောက်ပြပြောဆိုသွားပါတယ
်ကျွန်တော်ကအကြောင်းတော်ကိုစလဲပြောခြင်းနဲ့တိုင်းပြည်ရဲ့အကျိုးကိုကြည့်တာတကယ်တော့တိုင်းပြည်ပေါ်မှာစေနာရှိတယ်ဆိုရင်တက်မတော်ရဲ့အခြေအနေတက်မတော်ရဲ့အနေအထားကိုပြန်ကြည့်ကြမလို့ပါဘူးကိုတိုင်းကြီးတောင်းလို့ရှိလို့ရှင်တမတော်ကတောင်းမှာပါပြည်သူလူထုကပေါ်မှာမှာမာမာမာမာရှိလို့ရှင်ဘယ်တမတော်မှမရင်းနိုင်ခံတော့ဘူးသူကပြောချင်ပ
ါပြည်သူတွေအနေနဲ့သူတို့ရင်ဆိုင်နေရတဲ့ဖိနှိပ်မှုအခက်ခဲတွေနဲ့ပတ်သက်လို့ဥပဒေကြောင်းအရာအကောက်ွယ်ပေးနိုင်တဲ့နည်းလမ်းတွေကိုလည်းဒီဟောပြောပွဲမှာစိတ်ဝင်တစားမေးမြန်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လူထုဆန္ဒသဘောထားရယူတဲ့အခမ်းအနားကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်တွေဥပဒေပညာရှင်တွေနဲ့ဒေသခံပြည်သူပေါင်း2000ကျော်လောက်တက်ရောက်ခဲ့ပါတယ်ရှင်